မနေ့ကမတ်လ13ရက်နေ့နေ့လယ်ပိုင်းမှာစစ်စလာနိုင်ငံဂျီနီဗာမြို့မှာကျင်းပလျက်ရှိနေတဲ့လူ့အခွင့်အရေးကောင်စီညီလာခံမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်မစ္စတာပေါ်လိုဒိုဆာချီရိုပင်ညေရိုကမြန်မာနိုင်ငံဆိုင်ရာအစီရင်ခံစာကိုတင်ပြခဲ့ပါတယ်။အခုလိုမြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအစီရင်ခံစာကိုတင်သွင်းခဲ့တာနဲ့ပတ်သက်လို့မစ္စတာပေါ်လိုဒိုဆာချီရိုပင်ညေရိုကိုကျွန်တော်ကဆက်သွယ်မေးမြန်းခဲ့ပါတယ်။မလ13ရက်နေ့လူ့အခွင့်အရေးကောင်စီမှာမစ္စတာပင်ညာရိုအနေနဲ့မြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေတွေကိုတင်ပြခဲ့တယ်ဆိုတော့ဘယ်လိုအချက်လက်တွေကိုများအဓိကတင်ပြခဲ့ပါသလဲခင်ဗျ
That is the main point I think is the non-compliance by the Myanmar authorities of the recommendations in the two resolutions of the Human Rights Council I think that
မစ္စတာပင်ညာရိုဖြေဆိုသွားတာကတော့ကျွန်တော်တင်ပြခဲ့တဲ့အဓိကအချက်တွေကတော့လူ့အခွင့်အရေးကောင်စီကနေလိုက်နာဖို့ပြဋ္ဌာန်းထားတဲ့ဆုံးဖြတ်ချက်နှစ်ချက်ကိုမြန်မာစစ်အစိုးရကလိုက်နာခြင်းမရှိတာကိုအဓိကအချက်အဖြစ်တင်ပြခဲ့ပါတယ်။နောက်တစ်ချက်ကတော့မြန်မာနိုင်ငံမှာဒီမိုကရေစီအသွင်ကူးပြောင်းရေးကိုဖော်ဆောင်ဖို့လုပ်ငန်းစဉ်ခုနှစ်ရက်နဲ့သွားရမယ်ဆိုတာကတော့ဟုတ်ပါပြီ။ဒါပေမဲ့လူထုဆန္ဒခံယူပွဲတွေလုပ်မယ်၊ရွေးကောက်ပွဲအစ်စ်လုပ်မယ်ဆိုတာမျိုးကြေညာရလောက်အောင်မြန်မာနိုင်ငံမှာလုံလောက်တဲ့လွတ်လပ်ခွင့်တွေမရှိပါဘူး။ပြည်သူလူထုတိမြင်ပြောဆိုပါဝင်နိုင်လောက်တဲ့လွတ်လပ်ခွင့်တွေမရှိဘူး။ဒါမဲ့မေလမှာလူထုဆန္ဒခံယူပွဲလုပ်မယ်ဆိုတော့ကြာရှိနေတဲ့ရက်သက်တပတ်အနည်းငယ်အတွင်းလွတ်လပ်တရားမျှတတဲ့ဆန္ဒခံယူပွဲဖြစ်ဖို့လိုအပ်တဲ့ပတ်ဝန်းကျင်တရက်ကိုဘယ်လိုဖန်တီးမလဲဆိုတာကိုတော့ကျွန်တော်တို့မသိနိုင်လောက်အောင်ပါပဲ။နောက်ဆုံးအချက်အနေနဲ့ကတော့မြန်မာပြည်မှာလက်ရှိတည်ရှိနေတဲ့ပြည်သူတွေရဲ့စီးပွားရေးနဲ့လူမှုရေးဆိုင်ရာအခွင့်အရေးတွေရဲ့အခြေအနေတွေကိုတင်ပြခဲ့ပါတယ်လို့မစ္စတာပင်ညာရိုကဖြေဆိုသွားတာပါ။အဲ့နောက်ဆက်လက်ပြီးမစ္စတာပင်ညာရိုကိုမေးမြန်းခဲ့တဲ့မေးခွန်းတစ်ခုကတော့အခုဖော်ပြခဲ့တဲ့အချက်အလက်တွေနဲ့အတူမြန်မာနိုင်ငံမှာဆက်လက်ပြီးဖမ်းဆီးနေတာတွေတိုင်းရင်းသားလူနည်းစုတွေအပေါ်ဖိနှိပ်ညှဉ်းပန်းနေတာတွေစတဲ့အချက်တွေကိုဖော်ပြထားတဲ့အစီရင်ခံစာကိုတင်သွင်းခဲ့တဲ့ဆိုတော့လူ့အခွင့်အရေးကောင်စီအနေနဲ့ဒီအစီရင်ခံစာအပေါ်မှာဘယ်လိုဆောင်ရွက်မှုတွေများလုပ်ဆောင်နိုင်ပါသလဲခင်ဗျလို့မေးတဲ့အခ
ါNot to my responsibility to tell what the council will do. What I ask the council is to evaluate the.
အတူပြေဆိုသွားတာကတော့လူ့အခွင့်အရေးကောင်စီကနေဘယ်လိုအရေးယူဆောင်ရွက်မယ်ဆိုတာကျွန်တော်နဲ့ဆိုင်တဲ့အပိုင်းမဟုတ်ပါဘူး။ကျွန်တော်ကတော့မြန်မာနိုင်ငံမှာဘယ်လိုလူ့အခွင့်အရေးအခြေအနေတွေရှိတယ်ဆိုတာကိုတင်ပြရတဲ့အပိုင်းပါ။အခုလဲကျွန်တော်တင်ပြပြီးပါပြီ။အဓိကကတော့လူ့အခွင့်အရေးကောင်စီကနေချမှတ်ထားတဲ့ဆုံးဖြတ်ချက်တွေကိုမြန်မာစစ်အစိုးရကမလိုက်နာဘူးဆိုတာကိုတင်ပြထားပါတယ်။ဒီအခြေအနေတွေပေါ်မှာလူ့အခွင့်အရေးကောင်စီအနေနဲ့သုံးသပ်ပြီးဆုံးဖြတ်ချက်တွေချဖို့ကျွန်တော်တောင်းဆိုထားပါတယ်။အခုတင်သွင်းထားတဲ့အစီရင်ခံစာနဲ့ပတ်သက်ပြီးလာမယ့်ရက်သက်တပတ်အတွင်းဘာလုပ်မယ်ဆိုတာကိုဆုံးဖြတ်လိမ့်မယ်လို့မျှော်လင့်ရကြောင်းမစ္စတာပင်ညာရိုကဖြေကြားသွားခဲ့တာပါ။နောက်ထပ်မေးခဲ့တဲ့မေးခွန်းတစ်ခုကတော့မစ္စတာပင်ညာရိုအနေနဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်အဖြစ်တာဝန်ထမ်းဆောင်လာတာအခုဆိုရင်ခုနှစ်နှစ်ပြည့်လို့တက်တန်းကုန်ဆုံးပြီဖြစ်ပါတယ်။ခင်ဗျားရဲ့ခုနှစ်နှစ်အတွေ့အကြုံတွေအရမြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေပေါ်မှာဘယ်လိုမြင်မိပါသလဲလို့မေးတဲ့မေးခွန်းကတော
့ I don't see any improvement and I think the situation has been aggravated after the crackdown last year. I cannot give a certificate.
Mr. Pinheiro ဖြေဆိုသွားတာကတော့မြန်မာနိုင်ငံမှာတိုးတက်လာတဲ့ဆိုတာမျိုးကျွန်တော်ဘာတစ်ခုမှမမြင်မိပါဘူး။ပြီးခဲ့တဲ့နှစ်စက်တင်ဘာလဆန္ဒပြပွဲတွေကိုနှိမ်နှင်းပြီးတဲ့နောက်အခြေအနေတွေဟာပိုဆိုးလာပါတယ်။လူ့အခွင့်အရေးနယ်ပယ်မှာတိုးတက်မှုရှိလာတယ်လို့ကျွန်တော်အနေနဲ့ဘလို့အတည်ပြုချက်မျိုးကိုမှမပေးနိုင်ပါဘူးလို့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ် Mr. Pinheiro ကဖြေကြားသွားခဲ့ပါတယ်။